တော့အင်းစင်ခင်ဗျာကျွန်တော်ဒီလေးဆက်သွယ်ကြောင်းကတော့ရခိုင်ပြည်နယ်မှာအေးအေးနဲ့အစိုးရစစ်တပ်နဲ့ဖြစ်နေတဲ့တိုက်ပွဲကြောင့်စံတရားနဲ့ဖမ်းဆီးဆစ်ဆီးခြင်းခံရတဲ့ပြည်သူရဲ့အခြေအနေကိုကြည့်လို့ပါတယ်။အဲဒီဖမ်းဆီးတရားစွဲဆိုတဲ့လူတွေကိုတရားဥပဒေနဲ့အညီယုံကြည်စစ်ဆေးပါသလား
။ယုံကြည်တဲ့အနေအထားတော့ရှိပါရဲ့ဗျာ။ဒါပေမဲ့ပထမတော့တက်ကဖမ်းပြီးမှပဲရဲဘော်အပ်ပါတယ်။ရဲတဲ့အပ်ပြီးမှပဲရမန်အချက်ချက်ယူပြီးတော့တရားစွဲဆိုပါတယ်။ဆွဲဆိုတဲ့အခါမှာလည်းပဲသူတကြီးညာဦးလို့ဦးပြေးတော်လို့နော်အဖြစ်နေတဲ့အနေအထားတွေမှာသူတို့ရှိရင်အကျန်းတဲ့ဥပဒေပုံမှန်တွေကထောင်လုံးခဏကြီးအချက်တိုင်းကြီးတက်ကြကြိုးဆက်မှတ်နေတဲ့ပုံမှန်တွေနဲ့ကျွမ်းလို့ဆိုတော့အားလုံးကိုခရိုင်မှာကျွဲတဲ့အနေအထားပါအဲ့ဒီခရိုင်မှာကျွဲတဲ့အချိန်မှာမြောက်ဦးခရိုင်ကြီးရှိရှိလုံခြုံရေးအကြောင်းပြချက်ပြီးတော့ရုံးပြောင်းလျှောက်ပါတယ်ဒီခိုင်ကြီးနဲ့တရားပြုတော့အဲ့တော့ရုံးပြောင်းလျှောက်ထားတဲ့အနေအထားကလည်းကျန်ကြပါလေရုံးပြောင်းလျှောက်တဲ့အခါမှာဟိုကျားနာပြီးတော့ဆုံးဖြတ်တဲ့အချိန်ကလည်းလုံဆုံးလုံကြီးအရာကိုအနည်းဆုံးဖက်လာ၃လလောက်ကိုကြက်ကြပါတယ်။ဒါကြောင့်ဖန်ချီခါပြီး၆လလောက်မှပဲဒီဟာစစ်စင်းလာရဲ့အချင်းကိုရင်ဆိုင်ကြပါတယ်။ဟု
တ်ကဲ့။
နောက်ရုံးလုံးရောက်တဲ့နဲ့အတရလူတွေကဒီလိုမျိုးစခန်းမျိုးဖြစ်နေတယ်ဆိုတော့အကြောင်းရင်းတွေပြပြီးတော့ရုံးချင်းအတိုင်းမလာဘူး။အထက်တပြည့်မင်းချောင်းကရဲတွေပြီးမလာဘူး။ဘယ်မှာကြီးကဲတွေကစအစီအစဉ်ကောင်းရှိတဲ့ဒုညာဖြစ်တယ်ဆိုလုံးဝမလာရင်းနဲ့ကျောင်းအမှုမျိုးပြတဲ့အတွက်ဒီကအခါမှာအားကိုစံကြတဲ့အနေအားကိုရင်ဆိုင်ရတဲ့အနေအားကိုရှိပါတယ
်တချို့ကအပြစ်မဲ့တဲ့လူတွေကိုစံတရားနဲ့ဖမ်းဆီးပြီးတော့နှိပ်စက်တယ်ညှင်းကြတယ်ဆိုတဲ့စကားတွေပြောတတ်ကြပါတယ်အဲ့ဒါတကယ်ဟုတ်ပါသလားသူတို့ဟုတ်တကယ်တမ်းဖမ်းသိမ်းဖမ်းထိုက်လို့ဖမ်းပြီးတော့ရုပ်မှကုနာတရားဆွဆူတင်ပြတဲ့အခါမှာသက်စီဆောက်ထားရဒီလူတွေဟာသူတို့ဆူဆွဲတဲ့အတိုင်းအကျံဖက်ဥပဒေနဲ့ညှိစွန်းတဲ့တိခံတွေဖြစ်နေပါလားအဲ့ဒါလည်းအကျံသုံးသပ်ပြပါဦ
းစိုက်ပါဆောင်ရွက်တဲ့အမှုတွေကိုကျွန်မတို့သွားပြီးတော့သူတို့ဆီကဒီလိုကြံ့ကြံ့ကြည့်ပါလို့ကြာအဲ့လိုအနေထားမှာသူတို့ဖန်ဆီးထားရလေဒီကစားပြီးတော့ဖန်နေဘယ်နေရာမှာကြာခဲ့လဲဆိုတော့သူတို့ကမရှင်းမချန်ပြောပြတဲ့အတွက်ကျွန်မတို့ကကိုယ့်အမှုကိုရင်ဆိုင်တဲ့အခါမှာခုခံရှိပါမှုရန်ကြောင်းနဲ့ပြန်နေနေတဲ့အခါမှာတော့အမှုတွေညှဉ်းပန်းချက်အရကျမကတကျကိုရုံရုံကြည့်ကြည့်နဲ့ဒါကတော့ဗန်ယာရီရှိတယ်၊ရှင်ရုံတက်တဲ့အရာတွေရှိတယ်၊အဲ့မှာဘယ်လိုသိစက်ခံခဲ့ရလဲ။နော်။ရုပ်ကလျော်ပြတဲ့အခါမှာတော့ဘယ်လိုရှိလဲ။ဒီအေတော့ဟောမခံမချင်းကိုသိစက်ခြင်းမျိုးစုံနဲ့သိစက်ပြီးမှပဲတရားစွဲဆိုတဲ့ခါတဲ့အဖြစ်ကိုရောက်တယ်။တခြားကလည်းဆိုရင်တရားပြီးအုပ်ကလေးပုံမှန်နဲ့ဆွဲဆိုပြီးမှပဲအကျန်းဆက်နဲ့အဲဆွဲဆိုပြီးခါရတယ်။ကိုယ်အမျိုးတွေကအစကျမကတော့အခုတည်းကယူသားချက်အရာနဲ့သူတို့ကိုယ်ပေါ်မှာရှိရတဲ့အကြံချက်တွေသူတို့ပြောတဲ့ယူသားမှုတွေနဲ့မှန်ကန်ပြည့်နေမှုတွေကိုကျမကယုံကြည်ပြီးတော့ယုံကြည်မှာတော့ကျမမေးပါတယ်။ဒီကိစ္စလေးတွေလည်းရှိပါတယ
်။သူတို့ဆက်ပြီးတော့ဖမ်းပြီးဆိုတဲ့အခါမှာဘယ်လိုလူတွေကိုဖမ်းတယ်အဲ့တော့သဘုံနဲ့ဆက်သွယ်ရှိရဒီရောမှာသူတို့မို့ဒီရောကယောသားတချို့ကသဘုံတက်ဖွဲ့ဝင်နေဖြစ်တယ်ဆိုတော့အဲ့လိုပုံစံမျိုးနဲ့လိုက်ဖမ်းတာသူကပြည်ရလူဆွဲကြပါရခင
်ဗျအဓိကအရင်ကြီးတာကိုကျွန်တော်ပြောမယ်ခင်ဗျာကြီးရောအေးမှဆိုရင်ကြီးရောအုပ်ချုပ်မှုဆိုတာအစိုးရရဲ့တာဝန်ရှိတဲ့နော်အခြေခံအုပ်ချုပ်သူလူတန်းကတရက်ပါမယ်အထူးသဖြင့်ကြီးရောအုပ်ချုပ်ရင်းမှုတွေပဲအခန်းကြီးတာလည်းအနှိမ့်ချက်ထားတဲ့ယာအီမှုတွေအီမှုတွေဒါကမှသုံးလူတန်းသားခင်ဗျာကြီးရောဒီလိုထောက်ပံ့နေဘူးလေတတ်သဖြင့်နော်ကျွန်တော်တို့လိုက်ပေးရတဲ့အမှုတွေမှာနောက်ယူနာပို့တယ်ဆရာအဲ့ယူနာပို့တဲ့ဒီလူနာကတည်းကမြေပေါ်တည်နေအောင်ဒါမှမဟုတ်ယူလုံးခံလိုက်တဲ့ဒရိုက်ဘာကစပယ်ယာကအစပေါ့နော်အဲ့လိုပဲအဲမှာတွေ့ရရင်ဒီနည်းကစားရင်ခြံကနေပြန်လာတဲ့ဒီတော့တစ်ခုခရမျိုးတွေပဲခံရတယ်ကျွန်တော်တို့လည်းအမှုလိုက်တဲ့တက်ဟာ140လေးမိရှိပါပြီဆရာကနောက်တစ်ခါနားထိုင်ပြီးတော့ဟိုမိကန်းဆက်မှာကျဲကျောင်းနေတဲ့အဖိုးကြီးအဲမင်းအမကအောင်ပြပြီးတော့အဖိုးကြီးဘုံထောင်တက်လာဆိုတော့ကြာပြီးတော့တိုင်းပါပဲကျမတို့ရခိုင်ရမှာလားဆောင်လည်းပြီးအောင်လို့ဘုံလို့ခေါ်တယ်။ဆောင်ရပါတယ်ရမရှိတော့ဆောင်တော့ရှိပါတယ်ဆိုတော့ကိုအိမ်မှာဖိုင်ပြီးတော့ခေါ်တော့တမိတဲ့သားလေးရှိမှသူဘုံလေးကိုပြအဲ့ဒီဘုံကလားဆောင်လည်းပြီးတော့ဒါကလည်းအဲ့ဒီဘုံကြီးကလည်းခေါင်းကိုကျွဲပြီးတော့အဲ့ဒီချက်ချင်းနဲ့တို့ပြီးတော့ဖိတ်ချက်ထားတယ်ဆိုဆရာမပြောတာကျွန်တော်ဘာမှမကြောက်ဘူးကျွန်တော်ဖြစ်တာလို့ကျွန်တော်ပြောမယ် န်ခဲမှာလေဒီမိသားစုကလေးကျွန်မအခုကဒီတရားလုံးကိုအရာရှိရင်ရဲရဖြစ်တဲ့ဖြစ်တဲ့အခါမှာကျွန်မတည်တည်ဆဆကိုမင်းရပြီးတော့ပြုတ်ပြီးတာ
တလောတုံးကလားမနှစ်ကလားအဲ့မြောက်ဦးမြို့နယ်ကကျေးရွာအုပ်ချုပ်ရေးမှုတွေအားလုံးလိုလိုပဲရာဇဝါနှုတ်ခဲ့တယ်ဆိုပြီးတော့ဖြစ်ခဲ့တဲ့ဖြစ်ရတခုကြားလိုက်ရပါတယ်အဲ့ဒီကြားတော့ဘယ်လိုရှေ့ဆက်ဖြစ်သွားပါလဲသူတို့ပြန်ပြီးလက်ခံရလားဘုရားမြတ်မှာအစာတို့ခန့်သလား
အစာတို့မခန့်ဘူးကြာကြောက်တော့မြို့နယ်မှာလည်းဒီလိုပဲလုပ်ခဲ့ပါတယ်တယောက်ကြောက်သွားတာခုခုချာမပြည့်ဘူးလေကြာကြောက်တော့မြို့နယ်ကအဲ့တော့ရေးတော်မှာလည်းဒီလိုပဲလုပ်ကြပါတယ်အဲ့ဆိုရင်းနေတယ်ကအဲ့မဲ့ဒီလောက်ကြီးဟိုအုပ်ချုပ်ရေးပြပြနေတဲ့အချိန်လုံးကြီးအကြီးကြီးနေတဲ့အချိန်အဲ့လာနေတာတော့တကြီးတောင်ဒီမျိုးနေတော့ခရိုင်ရုပ်နေတော့နေကြည့်ပြီးတော့ဒီလိုကြောက်ရတဲ့အနေအထားမျိုးတွေဆက်ပြီးတော့ဆောင်ရွက်ကြတာရှိပါတယ်အစားတို့ခတ်ရတာတော့ဒါတွေတော့တက်လို့မရှားမိပါဘူ
းဒီကိစ္စနဲ့ပတ်သက်ပြီးတော့ခိုင်းပြည်နယ်မှာသူရင်းမဟုတ်ပြည်တော်စုလွတ်တော်မှာလူတို့ကိုယ်စလေအမတ်တွေကဒီကိစ္စကိုတင်ပြတာမင်းများနာရှင်းလင်းရဲတောင်းတာကလုပ်ကြပါသလားအဲ့လိုလုပ်ခဲ့ဆိုရင်ဘယ်လိုပြန်လဲပြီးရောဖြေကြပါသလဲဒီပြည်သူတွေကိုဖန်စီ
ကိုစိတ်သက်သာလို့ပါလို့လေတော့ကျွန်မရင်းခွင့်လို့အထူးတော့မကြမ်းမိပါဘူးကွာဒါပေမဲ့တကယ်တော့ဒီပြန်ဖန်စီဆောင်လာတဲ့ဖြစ်နေတဲ့အမိသားတွေတော့အခုတည်းကကျွန်မတို့ရဲ့ခိုင်ပြင်းနေဖြစ်တော့ကိုယ်စလေတွေကတော့အမျိုးမျိုးလာတော့အခုတည်းကအတီကြည့်လာတော့ရှိပါတယ်အပြည်နယ်မှာအော်ပြည်ထောင်စုမှာလည်းကျိုးစားတယ်ဒါပေမဲ့ဟိုခုမပြုဘူးဆိုတာရင်းခွင့်မရဘူးဆိုတာအဲ့လိုမျိုးသားမျိုးတော့ကြားပါဒါပေမဲ့ဒီဖန်စီသင်္ကေတခါရတဲ့သင်္ကုံးတွေဆိုတာဒီတော့အတီကြည့်ရတော့ကိုယ်စီနေတယ်ကတော့အင်တာဗျူးတွေမှာတော့တော်တော်များများကိုအပြည်ပြည်ပုံပုံပြည်နယ်နည်းအဖြူကြားတင်ပြကြတာလည်းတော့ကျွန်တော်ကြည့်ပါ
ပြည်တော်စုလွှတ်တော်ဥရောထပါတော့ပြည်နယ်လွှတ်တော်ဟာအစိုးရအပေါ်မှာပြည်နယ်အုပ်ချုပ်ရေးအပေါ်မှာတည်ဆုံတရားဩဇာတည်ရောက်ခြင်းတည်ဆုံတရားဆွေးနွေးဤတိုင်းပြည်တော်ဖြစ်ရှင်းဖို့ပြည်နယ်လွှတ်တော်ကကံလန်းတာကိုပြည်နယ်အုပ်ချုပ်ရေးအာဏာပိုင်တွေဘက်ကပူးပေါင်းဆောင်ရွက်ပြီးတော့စီစဉ်တာမျိုးဒီဟာကိုဖြစ်ရှင်းဖို့ကြိုးပမ်းတာမျိုးရှိပါလားခင်ဗျာ
။ဒါမျိုးမတွေ့ရဘူးခင်ဗျာ။ဒါပေမဲ့ခုနကလုံးနိုင်တဲ့အလို့သားပေါင်းခဲကတော့စဉ်းစားတိုက်တိုက်ဒီလိုကြရတယ်ဆိုတော့ကျမတို့အတိအမှတ်ရှိပါတယ်ဒါပေမဲ့အဲဖြစ်တော်နဲ့အဲခိုင်ကြီးနဲ့အတူအမင်းခါကတော့ဒီကိစ္စတစ်ခုပဲမဟုတ်ပါဘူးဝီကျန်ရဲ့အကွာခါလေးကလည်းအရှိနေတယ်ဆိုတာကတော့ဆရာတို့လည်းသိပါတယ်ကျမတို့လည်းရင်းနှီးသိနေရတာပါပဲ
ဟုတ်ကဲ့ဒီတော့တစ်ခုစောစောကမိခဲ့ဖို့ကောင်းတဲ့ချင်ပါတယ်အဲ့လိုတန်တရားနဲ့ဖန်စီပြီးတော့တရားဥပဒေအရအဖြစ်မပေါ်ခင်မှာလက်လွန်ပြီးတော့စီဆုံးသွားရဲဆိုတဲ့သတင်းတွေကြားပါတယ်အဲ့ဒါမျိုးကဘယ်နှခုလောက်ဖြစ်ထူပါလဲခင်ဗျာ
ကျမအစီတော့9လောက်ကျော်ကျော်လောက်ကိုကျမတိထားပြီးရပြီကျမလိုက်တဲ့အခုကလည်းတရားဥဆုံးသွားပါတယ်အဆုံးပြီးမှပဲကျက်လို့ဒီကျမအခုလိုက်ရတာပါနောက်ဒီကောင်ဖြတ်ခတ်ပြီးရောက်ခုတလောကပဲကျက်ရောက်အဲ့ဈာမှာလည်းအခုရောက်လောက်ကျမတို့ကြားရပါတယ်
အဲ့တော့အဲ့လိုဖြစ်ဆုံးသွားတဲ့သူတွေအတွက် justice ဆိုတာမရှိဘူးလားအဲ့တော့သူတို့အတွက်အမှန်တရား
အဲ့ဒါမျိုးလေကျွန်မပြောပါမယ်အဲဘသူကိုသွားပြီးတော့ဘသူကဆိုင်ရမှလဲမျက်နှာသူဆိုတာဒါဘသူကအရင်ကပြေးမှလဲအဲ့ဆိုတဲ့အယူအဆတွေဟာရှိကြတယ်ကျွန်မတို့ဟာခံစားချက်တွေရှိတယ်ခံတွင်းချက်တွေရှိတယ်သူတွေလည်းအယူရှိသိချင်တယ်တရားပြတ်ပါရှိချင်တယ်ဒါပေမဲ့ကျွန်မတို့ရဲ့အယူအဆတွေကဒီတိုင်းနဲ့ဒီကနေ့ဒီကတည်းကရပြီးတော့ပြေးသွားပါတယ်ဆိုပေမဲ့ရွာသားလျှောက်ကလည်းဒီလိုဘုံဆောင်ရုံဘုံဆောင်ရှိရပြေးပါတယ်ဆိုပြီးတော့ရှစ်လာနေပြီးမှပဲစိတ်သက်နေတယ်လွတ်သွားတယ်ဒုက္ခရှိနေတယ်ဆိုကျမတို့ကရင်ဆိုင်ပြီးတော့အစတေးခံရကြရတယ်ဆရာ
အဲ့တော့ကျွန်တော်တို့အမေပြားစင်နောက်ဆုံးအနေနဲ့အခုကျွန်တော်မင်းနေတာကအစိုးရစစ်တပ်ကအစနာပိုင်းဘက်ကပဲလို့လုပ်တယ်ဆိုတော့ပြောနေတယ်ကျွန်တော်ဒီတိုင်းဆင်းလိုက်ရင်သောတာရှင်တို့ကမေးလာပါလိမ့်မယ်ဒီသဘုံတွေကလုတ္တဝကြတော့မမီးဘူးလားဆိုတော့ပြောကောင်းပြောပါလိမ့်မယ်ဆိုတော့အစိုးရရဲ့တချို့တွေစပိုင်တွေလို့ယူဆပြီးတော့အေးဘက်ကတော့လို့ဖန်ဆီးပြီးတော့ဥပဒေနဲ့လုတ္တာတွေရှိပါလားခင်ဗျာရှင်းရဲ့အမှန်တိုင်းပဲပြောပါ
ကျွန်မပြောနေတော့လက်ခံအမျိုးသမီးကြီးနေတဲ့အတွက်ဘယ်လိုကြီးပြောတယ်လို့ပြောလဲကျွန်မအကြည့်တော့ကတော့ဒီလိုဖန်ဆီးခေါ်ပြီးတော့အဲတက်ပြတယ်ဆိုတာမျိုးတော့ဒီလိုမျိုးတက်ကြတော့တမီးဟုတ်တမီးကိုယ်အနေနဲ့ဆက်ထိခိုက်နေတယ်ကတော့တိုးတိုးတက်တက်နဲ့ဖြစ်ဖြစ်ကျေကျေလောက်လောက်ဖြစ်ဖြစ်ထွက်လာမှာပဲကြာ အဲဒီအရာတွေဒါတွေခေါ်ဆောင်ကြတာတွေအနောက်ပြန်ထွက်တာတွေမသိသေးတာတွေကကြားပါတယ်ဒီလိုတက်ပြတာတွေပါတယ်တော့ကျမလည်းမကြားဘူးလို့ပဲကျမအဆုံးကိုပြောပြရစီပါ